ဧရာဝတီတိုင်းမူပင်မြို့နယ်ထဲမှာ18နှစ်ကြာအသိမ်းခံထားရတဲ့လင်မြေတွေပြန်လည်ရရှိရေးတောင်းဆိုဆန္ဒပြတဲ့ဒေသခံတွေကိုလုံခြုံရေးအာဏာပိုင်တွေကပစ်ခတ်နှိမ်နင်းမှုတွေအတွင်ထိခိုက်ဒဏ်ရာတွေရခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။မူပင်မြို့နယ်မလက်တူကျေးရွာအုပ်စုပလောင်းကျေးရွာအပိုင်းကွင်းအမှတ်669ထဲမှာရှိတဲ့ရွာပေါင်း600ကလက်သမားတွေယာနဲ့ချီပြီးတော့ဆန္ဒပြနေကြတာကိုလုံခြုံရေးအာဏာပိုင်တွေကနေဝင်မိငိမ့်အမိန့်ထုတ်ပြန်ထားပြီးလူစုခွဲဖို့အမိန့်ပေးထားခဲ့ပြီးတဲ့နောက်အင်္ဂါနေ့ညနေပိုင်းကစတင်ပစ်ခတ်မှုတွေဖြစ်ခဲ့တာလို့ဒေသခံတွေကပြောပါတယ်။လက်သမားရေးလှုပ်ရှားနေသူတဦးဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်သူမတ်စုစုနှွေးကတော့တနတ်တန်ရာကြောင့်ထိခိုက်တဲ့လက်သမားအနည်းဆုံး၈ဦးကိုမဦးပင်ဆေးရုံကိုပို့ဆောင်ထားရတယ်လို့ VOA ကပြောပေမဲ့တခြားအတည်ပြုချက်လုပ်လို့တော့မရသေးပါဘူး။အဖြစ်အပျက်နဲ့ပတ်သက်လို့တက်ဆိုင်ရာအာဏာပိုင်တွေကိုချက်ချင်းဆက်သွယ်လို့မရခဲ့ပါဘူး။1966ခုနှစ်ကတည်းကပုဂ္ဂလိကကုမ္ပဏီတစ်ခုရဲ့လုပ်ငန်းတွေအတွက်သိမ့်ပိတ်ယူခဲ့တာဖြစ်ပြီးအခုခါဆုံးရှုံးခဲ့တဲ့လယ်သမားတွေကပြန်လည်ရရှိရေးအတွက်တောင်းဆိုရင်ဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါ။လယ်မြေတွေပြန်လည်ရရှိရေးစောစောပိုင်းမှာဆွေးနွေးမှုတချို့ရှိခဲ့ပေမဲ့လည်းပြည်လည်မှုတော့မရခဲ့တာကြောင့်ဆက်လက်ဆန္ဒပြခဲ့ကြတာလို့လယ်သမားတွေကပြောပါတယ်။မြန်မာနိုင်ငံမှာစစ်အစိုးရလက်ထက်ကအကြောင်းမျိုးမျိုးနဲ့မြေယာတွေကိုတင်းစီမှုတွေရှိနေတာဖြစ်ပြီးမကြသေးခင်နှစ်တွေကဆလို့အရက်သားအစိုးရဖြစ်နေပေါ်ပေါက်လာချိန်မှာတော့ဆုံးရှုံးခဲ့တာတွေပြန်လည်ရရှိရေးအတွက်တောင်းဆိုမှုတွေပေါ်ပေါက်လာနေတာဖြစ်ပါတယ်။